2020ရွေးကောက်ပွဲမှာမဲဆေးအမှားယွင်းနေမဲမက်သမားမှုတွေရှိခဲ့တယ်လို့တက်မတော်နဲ့အတိုက်ခံကြန့်ခိုင်ရေးပါတီဘက်ကကောက်ွက်ပြောဆိုမှုပေါ်မှာတော့ရွေးကောက်ပွဲကော်မရှင်ဘက်ကစုံစမ်းဖြေရှင်းတင်ပါတယ်ဆိုတဲ့ယူဆမှုတချို့ရှိပါတယ်။2020ရွေးကောက်ပွဲအလွန်ရွေးကောက်ပွဲကော်မရှင်ထံကိုတိုင်ကြားကန့်ကွက်မှုတွေနဲ့ပတ်သက်လို့မြန်မာနိုင်ငံအတွင်းကရွေးကောက်ပွဲတွေကိုအထူးဆောင်ကြည့်လေ့လာနေတဲ့ New Myanmar Foundation ဒါရိုက်တာမမြနန္ဒာသိန်းကိုကျွန်မစုမုံကဆက်သွယ်မေးမြန်းတင်ပြထားတာနားဆင်ပါရှင်။နိုဝင်ဘာလကကျင်းပခဲ့တဲ့2020ရွေးကောက်ပွဲရလဒ်နဲ့ပတ်သက်ပြီးအတိုက်ခံပါတီကြီးဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအပါအဝင်နိုင်ငံရေးပါတီတချို့ဘက်ကရွေးကောက်ပွဲအတွင်းမှာမဲမတမာမှုတွေရှိခဲ့တယ်ဆိုပြီးရွေးကောက်ပွဲကော်မရှင်ကိုကန့်ကွက်လှတွေတင်သွင်းတယ်လို့တရားလွတ်တော်ချုပ်ကိုတိုက်ကြားမှုတွေလည်းလုပ်ခဲ့တဲ့အကြောင်း January 5ရက်နေ့ကသတင်းစာရှင်းလင်းပွဲဒုတိယအကြိမ်လုပ်ပြီးပြောခဲ့ပါတယ်။အလားတူတက်မတော်ဘက်ကလည်းတက်မတော်သားတွေမဲဆန္ဒပေးခဲ့တဲ့နယ်မြေတွေမှာမဲမတမာမှုတွေရှိခဲ့နိုင်တယ်ဆိုပြီးထပ်နေတဲ့မဲဆင်းတွေကိုအထောက်အထားဖြင့်စစ်စစ်တိုက်ဆိုင်ရန်လိုအပ်တဲ့မဲဆင်းများဆိုပြီးJanuary 5ရက်နေ့ကနဝမအကြိမ်ထုတ်ပြန်ပါတယ်ဒီလိုမျိုး2020ရွေးကောက်ပွဲအလွန်မဲရလဒ်တွေနဲ့ပတ်သက်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့စုံစမ်းစစ်ဆေးတင်တယ်လို့မြန်မာနိုင်ငံရဲ့ရွေးကောက်ပွဲတွေကိုအထူးလေ့လာစောင့်ကြည့်နေတဲ့အဖွဲ့ New Myanmar Foundation ရဲ့ Director မမြနန္ဒာသိန်းကသုံးသပ်ပါတယ
်ဆွဆွဲဖို့အတွက်ကျတော့သူကတက်တဲ့တစ်ခါပြန်လို့တာပေါ့နော်တက်တဲ့ပြန်လို့ရဲဆိုတာဥမာဒီလူတယောက်ကတကယ်ကိုပဲမဲကိုနှစ်ကြိမ်ပေးလိုက်တယ်ဒါမှမဟုတ်တယောက်ယောက်ကဒါအယောင်ဆောင်ပြီးတော့မှဒါမဲပေးတယ်ဆိုတဲ့အခြေအနေမျိုးတွေလည်းဖြစ်နိုင်တာပဲပေါ့နော်ဆိုတော့အဲ့လိုဖြစ်နိုင်တဲ့အခါမှာလည်းဒါတိုင်ကြားတဲ့သူတွေကလည်းရှိလိမ့်မယ်အရှိတဲ့ပုံမှာဒါတာဝန်ရှိတဲ့သူတွေအနေနဲ့ကဒါကိုဒီစုံစမ်းစစ်ဆေးဖော်ထုတ်ပြီးတော့မှဒါဒီလိုအပ်တဲ့ဒါ action တွေကိုယူရမှာပေါ့နော်ဘယ်လိုမျိုးဒါကိုပြညာပေးမလဲပေါ့နော်ဒါမှမဟုတ်လို့ရှိရင်လည်းဒါဥပဒေကြောင့်ညာဘယ်လိုသွားမလဲဆိုတဲ့ဟာတွေကိုတော့ဒါမှမှန်ကန်ကန်နဲ့ဒါကိုစုံစမ်းစစ်ဆေးတာတွေဖော်ထုတ်တာတွေဒီလိုဟာမျိုးအခြေအနေမျိုးတွေကိုကြုံခဲ့တယ်ဆိုရင်ကျမတို့ကဒါသင်ခန်းစာယူစရာအနေနဲ့ဖော်ထုတ်ပြီးတော့ပိုကောင်းတဲ့ဒီနီလန်းတွေကိုထပ်ပြီးတော့မှရှာဖွေရမှာပေါ့နော်
2020ရွေးကောက်ပွဲကျင်းပတဲ့အချိန်မှာနိုင်ငံမှာကာယရောဂါ COVID-19 ဖြစ်ပွားနေခြင်းနဲ့လည်းတိုက်ဆိုင်တာကြောင့်မဲဆင်းထုတ်ပြန်မှုမဲပေးမှုတွေမှာအကန့်အသတ်တွေနဲ့ရှိခဲ့လို့အခုလိုမဲဆင်းအလွဲအမှားတွေနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကသက်ဆိုင်တဲ့အဖွဲ့အစည်းတွေနဲ့ညှိနှိုင်းအဖြေရှာသင့်တယ်လို့လည်းသူကပြောပါတယ်
။နောက်တစ်ခါဖြစ်ကဒီအရင်ရွေးကောက်ပွဲတွေမှာဆိုရင်တော့ဒီဟာပေါ်မှာဒီညှိနှိုင်းပြီးတော့မှဒါပြီးဆုံးသွားတဲ့ဟာမျိုးကပုံများတယ်ပေါ့နော်။အခုလိုမျိုးဒီဟာကိုဥပဒေကြောင့်ရဒီမဲဆင်းနဲ့ပတ်သက်ပြီးတော့သွားတဲ့ဟာမျိုးတော့တိတ်မတွေ့ခဲ့ဘူးတော့ဒါကျွန်တော်တို့အတွက်တော့ဒါအစ်စ်ဖြစ်တယ်ပေါ့နော်အစ်စ်ဖြစ်တယ်ဆိုတဲ့အခါကျတော့ဟိုအမှတ်တစ်ခုရှိတဲ့ဟာကဘာလဲဆိုဒီမဲဆင်းမှားတာနဲ့ဒီမဲမတက်မှားတာနဲ့ကတော့တိတ်မတူဘူးပေါ့နော်ဒီမဲဆင်းမှားမှုကြောင့်မဲမတက်မှားတာတွေဖြစ်ခဲ့လားဆိုတဲ့ဟာကိုထပ်ပြီးတော့မှဒါစုံစမ်းရမှာပေါ့နော်ဒါတော့ဟိုတက်မတော်နေနဲ့ပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင်နိုင်ငံရေးပါတီတစ်ခုခုပဲဖြစ်ဖြစ်ဘယ်သူပဲဖြစ်ဖြစ်ဒီအခြေအနေတွေကိုတွေ့ရှိရသိရှိရဆိုရင်ဒါကော်မရှင်ကိုအကြောင်းကြားမယ်။ဒါတိုင်ကြတာလည်းဖြစ်နိုင်တယ်။သို့မဟုတ်လို့ရှိရင်လည်းအဲ့ဒါကိုဒီပူးပေါင်းဆောင်ရွက်ပြီးတော့ဒီမဲစင်းမှောင်ရင်မှုကြောင့်ဘာတွေဖြစ်ခဲ့လဲဆိုတာကိုလည်းထပ်ပြီးတော့မှဒီစုံစမ်းစစ်ဆေးမှုတွေတော့လုပ်လို့ရတယ်ပေါ့နော်။ဟိုအဓိကတော့ဒီနေရာမှာဟိုဘယ်လိုပြောမလဲအားနည်းချက်ကိုဖော်ထုတ်တယ်လို့တော့မမြင်ဘဲနဲ့ဒီပို့ပြီးတော့မှဒီဟိုပေါ့အဖွဲ့အစည်းချင်းချင်းကြားတွေမှာပူးပေါင်းပြီးတော့မှဆောင်ရွက်ဖို့တော့ဒါလိုလိမ့်မယ်လို့ထင်တယ်ဒါမှပဲဒါအဖြေတစ်ခုကိုသွားနိုင်မှာပေါ့နော
်မဲဆင်းထုတ်ပြန်တဲ့အခါတိုင်းမှာဝေဖန်ထောက်ပြစရာတွေဖြစ်ခဲ့တာမို့လို့ဒီအခြေအနေတွေပေါ်မှာသင်ခန်းစာယူပြီးနောက်လာမယ့်ရွေးကောက်ပွဲတွေအတွက်လည်းစနစ်တကျကြိုတင်ပြင်ဆင်ထားတဲ့နယ်လို့ရွေးကောက်ပွဲဆောက်တည်သူမမြနနာတင်ကပြောပါတယ
်ဒီအခြေအနေတွေကိုကျွန်တော်တို့ကကြည့်ပြီးတဲ့အခါမှာဒီနောက်လာမယ့်ရွေးကောက်ပွဲတွေမှာမဲဆင်းကိုဒါဘယ်လိုမှန်ကန်အောင်ပြင်ဆင်တဲ့ဒါနီလန်းတွေဘယ်လိုလုပ်တဲ့လဲဒီတက်ပိုကောင်းအောင်ဘာတွေလုပ်ရမလဲဘေးနေရာတွေမှာမှားခဲ့တယ်ဆိုတာကတော့ကျွန်တော်တို့ကဒီအမှားတွေကနေပြီးတော့သင်ခန်းစာယူနိုင်နေဆိုလို့ရှိရင်တော့ပိုကောင်းတာပေါ့နော်ဆိုတော့အဲ့လိုမျိုးအနေနဲ့ကတော့ပြန်ပြီးတော့အဖြေရှာဖို့တော့အတားလိုလိမ့်မယ်လို့တော့ထင်တယ်ဒီနေရာမှာတော့အကုန်လုံးရဲ့ပူပေါင်းပေါင်းမှုကလည်းအရေးကြီးတာပေါ့နော်ဥပမာဒီနိုင်ငံရေးပါတီတွေရောနောက်ဒီအရက်ဖက်အဖွဲ့တွေရောနောက်ဒီကော်မရှင်နောက်ဌာနဆိုင်ရာအသီးသီးရဲ့ပူပေါင်းဆောင်ရွက်မှုတွေရတယ်ပဲဒါလိုလိမ့်မယ်လို့တော့ထင်တယ
်ပြီးခဲ့တဲ့ဒီဇင်ဘာလ30ရက်နေ့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေအခုလိုတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့မဲဆင်းထုတ်ပြန်မှုတွေနဲ့ပတ်သက်ပြီးတော့ဒီမဲဆင်းတွေဟာအချက်အလက်မှားယွင်းရင်ပြင်ဆင်နိုင်မှုနိုင်ငံရေးပါတီတွေနဲ့ကိုယ်စားလှယ်လောင်းတွေကိုဒါဖျက်ဝေထားတဲ့မဲဆင်းဖြစ်ပြီးနိုဝင်ဘာလ10ရက်နေ့တုန်းကမဲပေးခဲ့တဲ့နောက်ဆုံးမဲဆင်းမဟုတ်ကြောင်းတုံ့ပြန်ကြေညာပါတယ်။အခုချိန်ဟာရွေးကောက်ပွဲအကြိုကာလနဲ့ရွေးကောက်ပွဲကာလအတွင်းရဲရဲပိုင်တဲ့ရွေးကောက်ပွဲဆိုင်ရာပြစ်မှုနဲ့မတရားမဲ့ပြင်ကျူးမှုတွေကိုတင်သွင်းလာတဲ့ကန့်ကွက်လာတွေကိုစစ်ဆေးနေတဲ့ကာလဖြစ်တဲ့အတွက်ရွေးကောက်ပွဲဖြစ်စဉ်ကိုပြတ်ပြားစေဖို့ဒါမှမဟုတ်ရွေးကောက်ပွဲရလဒ်ကိုလက်မခံတဲ့သဘောတရားတွေသဘောထားထုတ်ပြန်ချက်တွေကိုနိုင်ငံရေးပါတီတွေနဲ့အဖွဲ့အစည်းတွေဘက်ကပါဝင်ဆောင်ရွက်ခြင်းမပြုကြဘူးကိုလည်းကော်မရှင်ဘက်ကတတိပေးပြောဆိုထားပါတယ်ရှင်။